ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ထဲမှာပါတဲ့ဝင်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့က NCA အပြည့်အစာချုပ်လက်မှတ်ထိုးနိုင်ပြီဖြစ်ပေမဲ့ရခိုင်မျိုးသားကောင်စီ ANC ကတော့လက်မှတ်မထိုးနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။ရခိုင် ANC ဟာဖေဖော်ဝါရီ9ရက်နေ့ကတည်းကအစိုးရညီညွတ်ကော်မရှင်နဲ့ညှိနှိုင်းမှုအပြီးNCA မှာလက်မှတ်ထိုးဖို့ကြေညာထားပြီးကမှတမတော်ဘက်နဲ့ညှိနှိုင်းရမှာအဆင်မပြေခဲ့တဲ့အတွက် NC ကိုလက်မှတ်မထိုးနိုင်သေးဘူးလို့ ANC ခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကိုတော့ VOA သတင်းတော့နိုင်ကွင်းအိမ်သတင်းပေးပို့ပါတယ
်ဟုတ်ကဲ့ပါရခိုင်မျိုးရကောင်စီ ANC အနေနဲ့ဖေဖော်ဝါရီ23ရက်နေ့မှာ NC ရဲ့ပြည်ရစာချုပ်လက်မှတ်ရေးသွေးပွဲခန္ဓာကိုတက်ရောက်မှာမဟုတ်သလိုလက်မှတ်ရေးသွေးပွဲအတွက်ကန့်သတ်ခံရရတယ်လို့ရခိုင်မျိုးရကောင်စီတွင်းမှုဦးထွန်းစော်ကပြောပါတယ်
ဒီကတော့ LDU ရေအားလုံးပေါင်းဝင်မှုမရှိတဲ့အခြေအနေကြဖြစ်သွားတယ်လို့ပြောရမှာဖြစ်ပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့ကဒီနေ့ပြလို့တဲ့ NCA လက်မှတ်ရေးထိုးတဲ့အခါမှာကျွန်တော်တို့ပေါင်းဝင်ဖို့အတွက်နေသားမဖြစ်တော့ဘူးဆိုတဲ့အခြေအနေကိုရောက်သွားပါတယ
်။ရခိုင်မျိုးရကောင်စီ ANC ဟာအစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့ညှိနှိုင်းဆွေးနွေးပြီး NCA ပြည်ကြလက်မှတ်ရေးသွေးဖို့ပြီးခဲ့တဲ့ရက်သုံးကဆုံးဖြတ်ခဲ့တာပါ။ANC အနေနဲ့ဒီလ9ရက်နေ့ကတည်းကအစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့ချိတ်ဆက်လှုပ်ဆောင်ခဲ့ပေမဲ့လည်းတမတော်နဲ့ညှိနှိုင်းရမှာစိတ်မပြေခဲ့လို့ SC လက်မှတ်မရေးထိုးတာဖြစ်ကြောင်းဦးထွန်းစော်ကဆက်ပြောပါတယ
်ဒီကတည်းက9ရက်နေ့မှာကျွန်တော်တို့အစိုးရဘက်ကကန့်လန့်နေဒါကတော့ကျွန်တော်တို့ ANC ရဲ့ capacity နဲ့ချုပ်ပန်းတာဖြစ်တယ်အဲဒီအချိန်မှာညှိနှိုင်းကော်မရှင်အဖွဲ့ဝင်ဦးနိုင်ငံသိန်းကိုကျွန်တော်တို့ဒီ UNSC ကောင်စီကြီးဝေးကာလတည်းမှာပဲပြုတ်ပါတယ်ဒီရက်နေ့တနေ့ကုန်ပြီးပါကျွန်တော်တို့ဆွေးနွေးပါတယ်ညှိနှိုင်းဖြေချပါတယ်ဆိုပြီးအဖြေချပြီးတော့မှပေါ့နော်ဒီရန်သူကြီးကအခြေအနေပါပဲကျွန်တော်တို့ ANC အနေနဲ့ဆိုလို့ရှိရင်အစိုးရဘက်ကအဖြေချပေးတဲ့သူတို့ရဲ့ condition ကတော့ကျွန်တော်တို့လက်ခံနိုင်တဲ့နေရာရှိတယ်ဒါပေမဲ့အစိုးရကတစ်ဖက်နဲ့ညှိတဲ့အချိန်မှာအဆင်မပြေဘူးဖြစ်တယ်အစိုးရနဲ့တက်နေပြီးဒီလိုမျိုးရှိတာကတော့အစိုးရတရားလုံးရဲ့သဘောထားပဲဖြစ်တယ်လို့ပဲကျွန်တော်တို့မှတ်ယူပါတယ်အဲဒီအခြေခံအောက်မှာနောက်ဆုံးကျွန်တော်တို့လိုက်ပါဖို့အတွက်အဆင်မပြေဘူးဖြစ်ပါတယ်
ရခိုင်မျိုးရကောင်စီ ANC ဟာမွန်ပြည်တပ်ပါတီနဲ့လာဟုဒီမိုကရက်တစ်စီယုံ LDU တို့ NCA လက်မှတ်ရေးသွေးဖို့ယက်နီးကလာမှ NCA ထိုးဖို့ဆုံးဖြတ်လာတာပါပြီးခဲ့တဲ့စနေနေ့နဲ့တနင်္ဂနွေနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ UNSC ကောင်စီအစည်းအဝေးမှာရခိုင်မျိုးရကောင်စီ ANC ကနေ NCA ပြည်ချက်လက်မှတ်ရေးသွေးဖို့ဆုံးဖြတ်ခဲ့တယ်လို့ကရင်နီမျိုးရသုတ်သက်ရေးပါတီ KMPP ဗဟိုကော်မတီဝင်ဦးအောင်ဆန်းမြင့်ကပြောပါတယ
်မွန်နဲ့လာဟုကထိုးသွားတော့ကျွန်တော်တို့ KMPP နဲ့သူတို့ပဲကြံ့နေလေသူတို့ပြောရကားတော့ကျွန်တော်တို့ကဘိုင်လက်ထရယ်ရှိတယ်ပေါ့ချိန်ကြီးကျွန်တော်တို့ကသူကနေညှိနှိုင်းနေတယ်သူတို့ကတော့ဘာမှမရှိဘူးပေါ့သူတို့ဆုံးဖြတ်တော့ပဲဆုံးဖြတ်ပြီးမှသူတို့ထွက်သွားကြတာပဲစီဝေးသမားနေ
KMPP အနေနဲ့ကတော့ NCA လက်မှတ်ရေးသွေးဖို့အစဉ်အသင့်မဖြစ်သေးဘူးလို့သူကဆိုပါတယ် NCA လက်မှတ်ရေးသွေးရေးသွေးဆင်းရဲရမှာတိုင်းအင်အားရှိခြင်းမရှိခြင်းနဲ့ဆက်လျင်းပြီးကန့်သတ်ချက်တွေကြောင့် ANC နဲ့လက်မှတ်ရေးသွေးဖို့ပြည့်ပြည့်ခဲ့တာပါရခိုင်မျိုးရကောင်စီ ANC ပေါ်မှာ ANC လက်မှတ်ရေးသွေးဖို့ကန့်သတ်ထားတဲ့ဖြစ်စဉ်ပေါ်ဦးထွန်းစော်ကခုလိုပြောပါတယ
်ကျွန်တော်တို့ဒါကိုလည်းညှိနှိုင်းဖို့ကြိုးစားပါတယ်ဒါပေမဲ့အချိန်မပြေပါဘူးအဓိကအကြောင်းတရားကတော့ဘာလဲဆိုတော့ကျွန်တော်တို့ခါဒီမှာရှုပ်ထွေးမှုဖြစ်တယ်အဲဒါကြောင့်ကျွန်တော်တို့နောက်ထပ်လက်မှတ်ရေးသွေးတဲ့အခါမှာဒီကိုနောက်တစ်ခွေတိုးလာလို့ရှိရင်တို့တက်ဖို့ရှုပ်ထွေးမှုတွေဖြစ်မယ်ဆိုရယ်ဆိုရင်ရှိတယ်အဲဒီတိုးရင်ဘူးချေကအောက်မှာဒီဘက်ကပေါ့နော်ဒီအခြေအနေကိုမြေကြီးပြည်ပကြိုးစားတယ်လို့ကျွန်တော်တို့မြင်ပါတယ
်အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့ဝင်ဦးအောင်စုအနေနဲ့ကတော့ဒီညှိနှိုင်းမှုအခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ
်သူလည်းပါဝင်ထိုးခြင်းတယ်ဆိုပြီးတော့ညှိနှိုင်းနေတယ်လို့ကြားတယ်ဗျဘယ်လိုညှိနေသလဲကျွန်တော်တို့မသိဘူ
းလက်မှတ်ရေးထိုးနိုင်ရေးအတွက်ပြည်ထောင်စုငင်းချမ်းရေးကော်မရှင်နဲ့ချိတ်ဆက်ညှိနှိုင်းရမှာ DBN နဲ့ PC နှစ်ဖက်ထိပ်သီးကောင်းဆောင်တွေတွေ့ဆုံညှိနှိုင်းဖို့အခွင့်အလမ်းမပေးတော့ပဲ UNSC ရဲ့စုစုချက်ရှစ်ချက်ကိုနှီးကုန်းချုပ်နိုင်ဖို့အခြေအနေမပေးတဲ့ပေါ်တန်းသူရေးကိုခြေခံပြီးအလုံးလိုက်ပါနိုင်ဖို့အခင်းကြီးမရှိတော့တဲ့အခြေအနေတွေကြောင့် NC လက်မှတ်ရည်သွေးပွဲမဆက်ဖို့ရခိုင်မျိုးရကောင်စီကလည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီကနေ့မှာတော့မွန်ပြည်တပ်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ NC ပြည်ရစာချုပ်လက်မှတ်ရည်သွေးခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့နဲ့တနင်္ဂနွေနေ့ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့အစည်းအဝေးဆုံးဖြတ်ချက်အရလက်မှတ်ထိုးသည့်ပြည်စီမထိုးသည့်ပြည်စီဖွဲ့စည်းပုံကိုလည်းကိုယ်တိုင်ဆက်လက်ထားရှိမှာဖြစ်ပါတယ်ခင်ဗျာ။